မြန်မာနိုင်ငံမှာကိုဗစ် -19 ပြည်တွင်းကူးစက်မှုနှုန်းအစုလိုက်ပြုံလိုက်တကြော့ပြန်ဖြစ်လာတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မခံရအောင်ပြည်သူလူထုအထူးသတိထားကာကွယ်ကြဖို့ဆေးပညာရှင်တွေရဲ့သတိပေးအကြံပြုချက်တွေကိုကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်ရှင်။ကမ္ဘာ့ကယောဂါကိုဗစ် -19 မြန်မာပြည်ထဲမှာပြည်တွင်းကူးစက်မှုခေတ္တငြိမ်သက်သွားပြီးတဲ့နောက်ဒီသတင်းပတ်ထဲမှာပဲပြပခီးသွွားရာဇဝင်မရှိပဲယောဂါဘိုးရှိသူကနေတစ်စီဆက်နွယ်သူတွေကိုပါကူးဆက်လာတာကြောင့်ရခိုင်ပြည်နယ်တွင်းမှာတကြော့ပြန်အစုလိုက်ပြုံလိုက်ကူးဆက်မှုတွေများလာတဲ့အတွက်ပြည်သူလူထုကြားမှာစိုးရိမ်ပူပန်မှုတွေပိုတိုးလာနေတာပါဒီလိုပြည်တွင်းကူးဆက်မှုပြန်ပြီးတော့ဖြစ်လာတဲ့အချိန်ပြည်သူတွေယောဂါဘိုးကူးဆက်ခြင်းမခံရအောင်သတိလက်လွတ်မနေကြပဲဂရုစိုက်နေကြဖို့ကိုဗစ်ယောဂါကူးစက်မှုတိုက်ဖြတ်ရေးလုပ်ငန်းရှင်တွေမှာဝိုင်းဝန်းကူညီလှူအားပေးနေတဲ့စေတနာဝင်တဲ့ဆရာဝန်တွေကပညာပေးစော်ဩနေကြပါတယ်။နေမကောင်းဖျားနာလာရင်ချက်ချင်းဖျားနာကူအခမဲ့ဆေးကန်းတွေကိုလာကြဖို့ community clinic ဆေးကန်းဖွင့်တဲ့အချိန်မဟုတ်ပဲပြင်ပချိန်တွေမှာလည်းတာဝန်ခံဆရာဝန်တွေကိုချက်ချင်းဆက်သွယ်ကြဖို့ဖျားနာကူဆေးကန်းများရန်ကုန်ကိုရက်ရဲ့တာဝန်ခံဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ
်။ဖျားနာလူနာပေါ့နော်အဓိကစစ်မှန်ဝန်ကြီးဌာနရှိတဲ့ဆရာဝန်တွေရှိတဲ့ဒီဆေးကန်းဆေးရုံတွေပေါ့နော်လာပြပြီးတိုင်ပင်ပါပေါ့နော်အဓိကဆက်ဆေးမတော့ဘဲနဲ့ကျွန်တော်ရှိတဲ့နေရာကိုလာပြီးတော့တိုင်ပင်ပြီးတော့ပြသပါအဲ့ဒါမှာကျွန်တော်ဘက်ကနေစမ်းသပ်ပြီးတော့ဒီလူနာကိုဗစ်ဟုတ်လားမဟုတ်ဘူးလားပေါ့နော်ကျွန်တော်ခွဲခြားပြီးတော့ကျွန်တော်ဒီကိုဗစ်ဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့ဒီကုသမှုကိုကျွန်တော်တို့ဒီစစ်ဆေးမှုတွေလုပ်ပြီးတော့ဒီရပိုင်းတွင်းမှာပေါ့နော်ဒီခြားနာလူနာတွေနဲ့တက်လာတယ်။ဒီနည်းနည်းသတိထားတဲ့အနေအထားဖြစ်နေပါဘူးလို့ကိုကလေဒီကနည်းနည်းပိတ်တဲ့ချိန်ကျရင်လူသားတွေကဘာလို့မှမသိဘူးဆိုရင် community facebook လေးညာကောင်တော့ page မှာအဲတာဝန်ခံတို့နဲ့ဆောင်းဒီ folder ပဲဖြစ်ဖြစ်ပြန်ပြန်တောင်းပြီးတော့ကျွန်တော်ဘက်ကနေညွှန်ကြားပေးမယ်ဘာလို့တင်းတယ်ဘယ်သွားတင်းတယ်ဘာလို့တင်းတယ်ပေါ့နော်
လူလူကြားတဆင့်ခံထိတွေ့မှုတွေကနေကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းတွေတခြားမျိုးရာတွေစီကိုပါကူးစက်မှုတွေဆက်မဖြစ်ပွားရအောင်အထူးသတိထားကာကွယ်ကြဖို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသတိပေးပါတယ
်ခြေကစားတော့ကတော့ကြောက်ပြီးလိုက်နာကြတဲ့လူတွေရှိတယ်အခုချိန်မှာတော့ပြန်ပြီးတော့စနစ်တကျလိုက်နာဖို့အတွက်ကိုကျွန်တော်အကြံပြုချင်တာပေါ့နော်ဒါဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာစိတ်မကြွေဟိုးရောက်လာနိုင်တယ်ဆိုပြီးတော့မှတ်ပြီးတော့ဆောင်ရံဆောင်ရံခန္ဓာကိုယ်ပတ်ဝန်းကျင်ပို့ပြီးကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ဟိုမကွေရောက်ရီကိုစနစ်တကျထားရှိဖို့ကလူတိုင်းအတွက်အခုချိန်မှာရည်ကြီးတယ်လို့ပြောချင်ပါပြီးတော့အခုဒုတိယလိုင်းမှာတော့ဒီစစ်တွေကအဲ့ဒီကနေတစ်ချိန်တည်းနဲ့မျိုးတွေကိုမကူးဆက်အောင်ရောက်ရှိအောင်ညွန်ကြားချက်တွေနဲ့ဒီမျက်ခြေမပြတ်ဘဲနဲ့ဆောင်ရွက်နေမယ်ဆိုရင်တော့ကိုယ့်ရဲ့စီကိုကူးဆက်မှုတော့တော်ချနိုင်မယ်လို့ဆရာတော်မြင်ပါတ
ယ်။ကျန်းမာရေးဝန်ကြီးဌာနအပါဝင်ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကကိုဗစ် -19 ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအရှိန်မြှင့်လှုပ်ဆောင်နေချိန်မှာပဲလူထုကလည်းပူးပေါင်းပါဝင်ကြပါလို့ခြေစနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကတိုက်တွန်းပါတယ
်။ဒီခိုင်မှာဧရာဝတီကူးစက်မှုတွေတွေ့လာတဲ့ကြောင့်မို့လို့ချက်ချင်းကျွန်တော်ကအရေးပေါ်တုံ့ပြန်မှုတွေချက်ချင်းလုပ်ပါတယ်။ကျွန်တော်မိဘစုပိုင်းကလည်းအရေးပေါ်ချက်ချင်းဒီတုံ့ပြန်မှုတွေနဲ့ကာကွယ်မှုတွေကိုလုပ်စီချင်ပါတယ်။ဟုတ်ကျွန်တော်ပထမလိုင်းတော့လို့ပဲအားလုံးကစုပေါင်းရင်ဟာအပေါ့ပဲနဲ့အားလုံးဝိုင်းဝန်းပူးပေါင်းနေကြတာပါ။ဘာဖြစ်သော်ကျွန်တော်တို့ဒီဒုတိယလိုင်းရဲ့ဖြစ်နိုင်ချေကဟိုပို့ပြီးတော့လေကူးစက်မှုတော့များနိုင်တယ်။မြန်လဲမြန်နိုင်တယ်ပေါ့နော်။အဲ့ဒီအတွက်ကျွန်တော်တို့အလူအပ်ပြည်သူတွေကကျန်းမာရေးအားကောင်းကြတာထုတ်ပြန်ထားတဲ့အပြင်သွားတိုင်းပတ်သက်နှကောင်းဒီမတ်ကိုတက်ဖို့ရယ်လက်ကိုမကြခဏဆေးဖို့တော့တောင်းနေတဲ့အဓိကတိုက်တွန်းလုပ်တဲ့
လူမှုကွန်ရက်တွေအွန်လိုင်းမီဒီယာတွေကနေပြန့်လှန့်လာနေတဲ့ကိုဗစ်ဆိုင်ရာသတင်းစကားတွေကိုစစ်စစ်ဆင်ခြင်လေ့လာကြဖို့အထူးသဖြင့်အခုလိုအရေးပေါ်ကာလမှာကာကွယ်ရေးမျက်နှာဖုံးနှာခေါင်းစည်းလိုကျန်းမာရေးဆိုင်ရာစေဝါပစ္စည်းတွေရောင်းဝယ်မှုတွေမှာလည်းအမျက်မထုတ်ကြဖို့ကိုကျန်းမာရေးဝန်ကြီးဌာနအပါအဝင်ဆေးပညာရှင်တွေနဲ့စေတနာဝန်ထမ်းဆရာဝန်တွေကပါမေတ္တာရက်ခံနေကြပါတယ်ရှင်ကျွန်မစုမောပါ